Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များစိတ်လက်ကြည်သာရှိကြပါစေရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA မြန်မာပိုင်းစီစဉ်ကနေ2016ခုနှစ်ဩဂုတ်လ10ရက်နေ့ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေ။ကျမအသိန်းကြီးထိုက်ပါ
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အခြေခံဥပဒေပါဒနာပိုင်ဆိုင်မှုနဲ့ပတ်သက်ပြီးသူ့ရဲ့ပြောဆိုချက်ပေါ်လူတွေကအထိပယ်ကောက်လွဲမီဒီယာကဘက်လိုက်ပြီးတော့ဝေဖန်ပြောဆိုကြတာဖြစ်တယ်လို့ Republican သမ္မတလောင်း Donald Trump ကတုံ့ပြန်ပါတယ်။ Texas ပြည်နယ်မှာ Zika virus နဲ့ဆက်ဆက်ပြီးတော့မူကင်းစာကလေးငယ်တူသေဆုံးသွားပါတယ်။ဆက်ကြောင့်နှစ်ကြာအဆန်ကခံဆန္ဒပြခဲ့တဲ့အိန္ဒိယလူခွင့်ရဲ့လှူရှားသူဟာဆန္ဒပြတာကိုအဆုံးသတ်လိုက်ပါပြီ။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။နောက်ဆုံးရနိုင်ငံတကာသတင်းတွေကြီးညာပြီးမြန်မာသတင်းဆောင်မတွေကိုထုတ်လွှင့်တဲ့အခါမှာတော့
ဒီလိုပြည်သူ့ဒီမိုကရေစီနိုင်ငံကနေပြီးတော့ဒီမျိုးစုံကိစ္စကိုဒါဆွေးနွေးလာတဲ့အခါကျရင်ကျွန်တော်တို့ရဲ့ရည်ရည်ချက်ကိုလည်း
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်နဲ့ပတ်သက်ပြီးနိုင်ငံကြီးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းပြောသွားတာဖြစ်ပါတယ်။ဒီနောက်မှာတော့မအောင်မမြင်တဲ့အဆုံးသတ်ခဲ့တဲ့မိုင်းလာကတိုင်းရင်းသားလက်နက်ကိုင်တွေနဲ့ဆွေးနွေးပွဲအခြေအနေနောက်တူရကီနဲ့ရုရှားရဲ့ထူးခြားတဲ့ဆက်ဆံရေးအကြောင်းတို့ကိုလည်းတင်ပြပေးမှာပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးကကြီးညာပေးကြပါအောင်ရှင
်။ Republican သမ္မတလောင်း Donald Trump ကတနက်ကင်ဆောင်ခွင့်ဆိုင်ရာ American အခြေခံဥပဒေဒုတိယပြင်ဆင်ဖြစ်စေချက်နဲ့ပတ်သက်ပြီးသူပြောခဲ့တဲ့ပေါ် WMB ဝေဖန်ပြောဆိုနေကြတာဟာအထိပယ်ကောက်လွဲတာနဲ့မီဒီယာတွေဘက်လိုက်တာကြောင့်ဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်။ Democratic သမ္မတလောင်း Hillary Clinton ဟာဒီအခြေခံဥပဒေဒုတိယပြင်ဆင်ဖြစ်စေချက်ကိုပယ်ဖျက်ပစ်ချင်သူဖြစ်တယ်လို့မြောက်ကာရိုလိုင်းနာပြည်နယ်ဝီလ်မင်တန်မြို့မှာအင်္ဂါနေ့မဲဆွယ်စည်းရုံးပွဲတစ်ခုတွင် Trump ကပြောတာပါ။တစ်ဆက်တည်းမှာပဲကလင်တန်ဟာတရားလွတ်တော်ချုပ်တရားသူကြီးတွေအဖြစ်အမေရိကန်နိုင်ငံသားတွေရဲ့တနက်ပိုင်ဆိုင်ခွင့်ကိုဖယ်ရှားပစ်ခြင်းနဲ့ liberal အယူဝါဒရှိတဲ့တရားသူကြီးတွေကိုရွေးချယ်မဲ့သူဖြစ်တယ်လို့ပြောပါတယ်။တရားသူကြီးတွေကိုအဲ့ဒီလိုသာရွေးချယ်မဲ့ဆိုရင်ခမားတို့ဘာမှကိုလုပ်နိုင်မှာမဟုတ်ဘူးလို့ Trump ကပြောပြီးတဲ့နောက်တစ်ဆက်တည်းမှာပဲဒုတိယပြင်ဆင်ဖြည့်ဆွတ်ချက်ကိုထောက်ခံသူတွေကတော့အင်းရှိနိုင်တာပဲလေကျွန်တော်ဘယ်သိပါမလဲစသည်အားဖြင့်ဝေဝေဝါးဝါးပြောတာပါ။ထရမ့်ရဲ့ဒီစကားဟာကလင်တန်ဒါမှမဟုတ်တရားသူကြီးတွေကိုလှုပ်ကြံတက်ပြဖို့ရည်ရွယ်ပြောဆိုတာဖြစ်ပြီးထရမ့်ကိုစန့်ကျင်သူတွေကအထိပယ်ကောက်ယူပြီးတော့ချက်ချင်းပဲဝေဖန်ထိုးနှက်ကြတာဖြစ်ပါတယ်။နောက်ပိုင်းမှာတော့ထရမ့်ကတနက်ပိုင်ဆိုင်သူတွေအနေနဲ့မဲဆန္ဒရှင်တွေအဖြစ်သူတို့ရဲ့အင်အားကိုရည်ညွှန်းပြောဆိုလာတာဖြစ်တယ်လို့ Fox သတင်းဌာနကပြောပါတယ်။ဒါပေမဲ့လည်းဒီမိုကရက်တွေကတော့ဒီအခွင့်အရေးကိုလက်လွတ်မခံဘဲထရမ့်ဟာကိုပြောတာကိုတော့ကိုဖတ်တာမထိန်သိမ့်နိုင်ရင်သမရအဖြစ်ဆုံးဖြတ်ချက်တွေချမှတ်ဖို့ပိုတော်ဝေးသေးတယ်လို့ဝေဖန်ထိုးနှက်ကြတာပါ။
ပြဿနာတွေနဲ့ရင်ဆိုင်နေရတဲ့လက်တလောတာဝန်ကနေရက်ဆိုင်ခံထားရတဲ့ဘရာဇီးသမ္မတဒီလ်မာရူဆက်ဖ်အပေါ်အယုံကြည်မရှိအဆိုနဲ့ပတ်သက်ပြီးတော့ကြားနာစစ်ဆေးမှုတွေစတင်မှုဘရာဇီးအထက်လွှတ်တော်မှဒီနေ့မဲခွဲဆုံးဖြတ်ကြပါတယ်။ဒါဟာလောလောဆယ်သမ္မတတာဝန်ယာယီယူထားတဲ့ဒုသမ္မတဟောင်းမီရှယ်တင်မေကိုတရားဝင်သမ္မတတာဝန်တွေအပြည့်လွှဲပြောင်းပေးဖို့ဖြစ်လာစေမှာပါ။မစ္စရူဆက်ဖ်အပေါ်တရားရုံးတင်စစ်ဆေးမှုတွေစတင်မှုကိစ္စပုံထူးနေမနက်ပိုင်းကအထက်လွှတ်တော်မှအခြေတင်ဆွေးနွေးမှုတွေအချိန်တော်ကြာခဲ့ပေမဲ့နောက်ဆုံးမဲခွဲဆုံးဖြတ်တဲ့နေရာမှာတော့59မဲ21မဲနဲ့ထောက်ခံအတည်ပြုခဲ့တာပါ။မစ္စရူဆက်ဖ်ဟာပြီးခဲ့တဲ့2014ခုနှစ်ကသမ္မတအဖြစ်ပြန်အရွေးခံရဖို့ကြိုးစားခဲ့တာမှအဲ့ဒီအချိန်ကလေးကစိုးရွားနေပြီဖြစ်တဲ့တိုင်းပြည်ရဲ့စီးပွားရေးအခြေအနေကိုသိပြီးတော့မစိုးတဲ့အောင်ပြနိုင်ဖို့အတွက်ဒီတိုင်းပြည်ရဲ့ရသုံးမှန်းချိန်ငွေစည်းရင်းတွေကိုလှုပ်ချံဖန်တီးပြီးတော့ဖုံးကွယ်ဖို့ကြိုးစားခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးတဲ့နောက်မှာသူ့ကိုသမ္မတတာဝန်တွေကနေဆိုင်ငံ့ဖို့အထက်လွှတ်တော်ကဒီပြီးခဲ့တဲ့မေလကလေးကဆုံးဖြတ်ခဲ့တာပါ။သူ့ဘော်ယုံကြည်မရှိအဆိုတစ်သွင်းလာခဲ့တဲ့ကာလတစ်လျှောက်လုံး Mrs. Rousseff ကတော့သူ့အနေနဲ့ဘာတစ်ခုမှမှားယွင်းလှုံ့ဆော်ခဲ့ခြင်းမရှိတဲ့အကြောင်းနဲ့သူ့ဘော်အာနာသိမ့်မှုတသက်လှုံ့ဆော်နေတာလို့ပြောဆိုနေတာပါ။တကယ်လို့သူသာအပြစ်ရှိတဲ့အကြောင်းတွေ့ရှိမယ်ဆိုရင်တော့ဒီအခုယာယီသမ္မတဖြစ်တာဝန်ယူနေတဲ့မီရှယ်တင်မေအနေနဲ့နောက်တစ်ချိန်တိုင်းပြည်မှာရွေးကောက်ပွဲတွေကျင်းပမယ်2018ခုနှစ်အထိသမ္မတတာဝန်ဆက်ပြီးတော့ယူသွားရမှာပါရှင်
။အီရန်နိုင်ငံမိုဆူးမြို့ကို IS အစွန်းရောက်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့အတွက်လူမျိုးစုလက်နက်ကိုင်အဖွဲ့တွေပြင်ဆင်နေကြပါတယ်။မြောက်ပိုင်းနီနေဗာလွင်ပြင်ဒေသမှာရှိတဲ့ရွာတွေကဆွန်နီအာရဗ်လူမျိုးစုတွေနဲ့ဖွဲ့စည်းထားတဲ့တိုက်ခိုက်ရေးအဖွဲ့ဟာ IS တွေ2014ခုနှစ်ကတည်းကတင်ထားတဲ့မြို့ကိုပြန်သိမ်းနိုင်ရေးအီရန်စစ်တပ်နဲ့အတူထိုးစစ်ဆင်မှုပြင်နေတာပါ။အဲဒီထဲမှာပါတဲ့တဖွဲ့ကတော့လီဟီဘီလူမျိုးစုတွေနဲ့ဖွဲ့ထားပြီးတော့လူမျိုးစုအကြီးကဲရှေ့ခ်နာဇန်ဆခါအယ်လီဟီဘီကိုရန်ဦးဆောင်တဲ့တိုက်ခိုက်ရေးအဖွဲ့ပါဒီနှစ်မတ်လကမိုဆူးမြို့တောင်ဘက်မှာရှိတဲ့ရွာတွေကိုပြန်သိမ်းဖို့အီရန်စစ်ဘက်ကစစ်ဆေးရေးလုပ်ခဲ့ခြင်းကလေးကဒီလူမျိုးစုအဖွဲ့ပေါဝင်တိုက်ခိုက်ခဲ့ကြတာပါ IS တွေကိုစန့်ကျင်တဲ့ဆွန်နီတွေကိုစစ်သွေးကြော်တွေကအများပြားတပ်ပစ်ခဲ့တဲ့ကြောင့်ပါပဲအကြီးကဲနာဇန်ကအစိုးရနဲ့ပေါင်းပြီး IS တွေကိုတိုက်နေတာပါအခုချိန်ထိဆိုရင်အဖွဲ့ဝင်၁၀ယောက်ဆုံးရှုံးထားပြီးဖြစ်တဲ့နာဇန်ရဲ့လက်နက်ကိုင်အဖွဲ့ဟာ ခေရာရာမျိုးနဲ့ဆိုရင်တီဂရစ်မြေဖက်ချထားတဲ့ Hajj Ali Jaw မှာအခုအခြေစိုက်ထားကြပါတယ်အဲ့ဒီခေရာရာမျိုးကအဓိကလီဒါစခန်းတစ်ခုကိုပြီးခဲ့တဲ့လမှာပဲအီရတ်စစ်တပ်ကပြန်သိမ်းထားတာပါတီဂရစ်မြေတစ်လျှောက်မှာအီရတ်စစ်တပ်နဲ့ IS တွေအကြတိုက်ပွဲတွေဆက်ဖြစ်နေပါတယ်အစမပြတ်ပြန်တန်းနေတဲ့ညွန်မောင်းတပ်ဖွဲ့ရဲ့ဂျယ်လီယူနေကနေမမြင်နိုင်အောင်မိဂိုလုံးမဲကြီးတွေနဲ့ကာထားနိုင်မှုအတွက်စစ်သွေးကြွတွေကရေနံစင်းတွေကိုမိရှို့ထားပါတယ်ညမောင်းတပ်ဖွဲ့ရဲ့လေကြောင်းထောက်ကူမှုကအီရတ်တပ်ဖွဲ့တွေရှေ့တိုးတိုက်ခိုက်နိုင်ရေးအထောက်အကူဖြစ်စေခဲ့တာပ
ါအမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်ရဲ့အသားတဦးဖြစ်တဲ့ဘိုဘိုင်ဒန်ကိုဂုဏ်ပြုတဲ့အနေနဲ့အဝေးပြေးလမ်းမကြီးတစ်ခုရဲ့နာမည်ကိုဘိုဘိုင်ဒန်လို့နာမည်ပေးထားတဲ့ဒီကိုဆိုဗိုနဲ့ဆာဗီးယားနိုင်ငံတွေကိုဒုသမ္မတဘိုင်ဒန်ရှေ့သတင်းပတ်ထဲမှာတွားရောက်ဖို့ရှိပါတယ်2015ခုနှစ်မေလ30ရက်နေ့ကအုံနောက်ကင်ဆာရောဂါနဲ့အသက်46နှစ်အရွယ်မှာကွယ်လွန်သွားခဲ့တဲ့ဘိုဘိုင်ဒန်ဟာစစ်ပီးကာလာကိုဆိုဗိုနိုင်ငံမှာတရားရေးဆိုင်ရာယာယီအကြံပေးတယောက်အနေနဲ့အလုပ်လုပ်ခဲ့တဲ့သူပါကိုဆိုဗိုနိုင်ငံကိုအမေရိကန်စစ်အခြေစိုက်စခန်းကိုဆိုဗိုနိုင်ငံမှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းဘွန်စတီကိုသွားတဲ့ဂျီလန်ဖာရီဇက်အဝေးပြေးလမ်းမကြီးရဲ့အစိတ်ပိုင်းတစ်ခုကိုဘိုဘိုင်ဒန်လို့နာမည်ပေးဖို့ဒီကိုဆိုဗိုအစိုးရကပြီးခဲ့တဲ့ဇွန်လမှာပဲဆုံးဖြတ်ခဲ့တာပါ။ဩဂတ်စ်လ15ရက်နေ့ကနေ18ရက်နေ့အထိဘော်လ်ကန်ဒေသနိုင်ငံတွေကိုသွားရောက်မဲ့ဒုသမ္မတဘိုင်ဒန်ရဲ့ခီးစဉ်အထွန်းမှာတော့ဆာဗီးယားနဲ့ကိုဆိုဗိုနိုင်ငံခေါင်းဆောင်တွေနဲ့တရားတွေ့ဆုံဆွေးနွေးတာတွေလုပ်သွားမယ်အကြောင်းမနေ့ကဒီအင်္ဂါနေ့မှာပဲအင်ဗီရောကကြေညာချက်ထုတ်ပြန်ပါတယ်။ဒါပေမဲ့ဘလို့အကြောင်းအရာတွေကိုဆွေးနွေးမယ်ဆိုတာကိုတော့အသေးစိတ်ဖော်ပြမထားပါဘူးရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။
ဒီဝေကနေဗုဒ္ဓဉာဏ်ဉာဏ်ပဲတွင်တွေကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းနိုင်ငံမှာစစ်ဆေးရကရေးဆွဲထားတဲ့အခြေခံဥပဒေအတိဖြစ်သွားပြီးတဲ့နောက်စစ်တပ်ဟာအစိုးရကိုပို့ပြီးတော့အချိန်ကြာကြာထိန်းချုပ်ထားနိုင်မယ့်အလားအလာရှိနေပြီလို့ဥပဒေရေးရာကျွမ်းကျင်သူတွေကသုံးသပ်ပါတယ်။စစ်တပ်ကထောက်ခံတဲ့အခြေခံဥပဒေကိုမဲဆန္ဒရှင်တွေကအတည်ပြုပေးလိုက်ပြီးတဲ့နောက်ရွေးကောက်ပွဲကိုစီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်လို့ဝန်ကြီးချုပ်ဗရာယုချန်တို့ချာကအင်္ဂါနေ့မှာပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကောင်ကမဲပေးခဲ့ကြတဲ့မဲဆန္ဒရှင်25သန်းကျော်မှာ61ရာခိုင်နှုန်းဖြစ်တဲ့15သန်းကျော်ကဒီအခြေခံဥပဒေကိုထောက်ခံမဲပေးခဲ့ကြတာပါ။ဒါအပြင်စစ်တပ်ကခန့်ထားတဲ့ကုစရယ်250ပါအထက်လူတော်တရက်ကလည်းမဲဆန္ဒရှင်58ရာခိုင်နှုန်းကထောက်ခံအတည်ပြုပေးခဲ့ပါတယ်။အဲ့ဒီစစ်တပ်ခန့်ကုစရယ်တွေဟာရွေးကောက်တင်မြှောက်ခံရတဲ့အောက်လူတော်အမှတ် 900 နဲ့ပူးတွဲပြီးရွေးကောက်ပွဲပြီးတဲ့အခါဝန်ကြီးချုပ်တစ်တူကိုရွေးချယ်ကြရမှာပါ။ထိုင်းနိုင်ငံမှာနောက်ဆုံးကြိမ်မဲပေးခဲ့ကြတာကတော့2012ခုနှစ်ကဖြစ်ပြီးရင်းလက်ရှင်နာဝထရာဦးဆောင်တဲ့ဖူရတိုက်ပါတီကအနိုင်ရပြီးအစိုးရဖွဲ့ခဲ့ပါတယ်။အဲ့ဒီရင်းလက်ဦးဆောင်တဲ့အစိုးရကိုအခုလက်ရှိဝန်ကြီးချုပ်ရာထူးယူထားတဲ့ဗရယုဒ်ကဦးဆောင်ပြီး2014ခုနှစ်မေလမှာအာဏာသိမ်းဖြုတ်ချပြီးတော့နိုင်ငံတော်ငြိမ်းချမ်းရေးထိန်းသိမ်းမှုကောင်စီ NCPO ဆိုတာကိုဖွဲ့ပြီးအာဏာယူခဲ့တာပါ။ထိုင်းမဲဆန္ဒရှင်တွေဟာအခြေခံဥပဒေကိုထောက်ခံအတည်ပြုလိုက်တာတဲ့ရွေးကောက်ပွဲတွေလုပ်မဲ့အခြေအနေကိုဥတီပြီးမဲပေးခဲ့ကြတာဖြစ်တယ်လို့ထိုင်းနိုင်ငံရေးကြွမ်းကျင်သူတွေကပြောပါတယ်
။အိန္ဒိယနိုင်ငံမှာ16နှစ်ကြာအစာငတ်ခံဆန္ဒပြခဲ့တဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူအိုင်ရွန်ရှာမီလာကအစာငတ်ခံဆန္ဒပြတာကိုအဆုံးသတ်လိုက်ပါတယ်။ဒါပေမဲ့စစ်တပ်ကိုအထူးလုပ်ပိုင်ခွင့်အာဏာပေးထားတဲ့ဥပဒေကိုပယ်ဖျက်နိုင်တဲ့အထိသူဆက်လက်လှုပ်ရှားသွားမယ်လို့ပြောပါတယ်။
I will use everything what I have, I feel.
လူမှုအတိုင်းဝိုင်းအတွက်အကျိုးရှိမယ့်အပြောင်းအလဲတွေဖြစ်ဖို့ကျွန်မလုပ်နိုင်တာအားလုံးကိုလုပ်သွားမှာပါ။အရေးကြီးဆုံးကတော့စစ်တပ်ကိုအထူးအခွင့်အာဏာပေးထားတဲ့ဥပဒေစိုးကိုပယ်ဖျက်သွားဖို့ဖြစ်တယ်လို့ရှာမီလာကပြောသွားတာပါ။အစာငတ်ခံဆန္ဒပြတာကိုအဆုံးသတ်တဲ့အနေနဲ့အင်္ဂါနေ့ကသတင်းတောက်တွေရှိမှာပဲရှာမီလာကသူ့လက်ပေါ်ကပြားရည်ကိုရပ်ပြခဲ့ပါတယ်။လာမယ့်ရွေးကောက်ပွဲကျရင်နိုင်ငံအရှိမျောက်ပိုင်းဝေးလံခေါင်တည်တဲ့မဏိပူပြည်နယ်ကနေဝင်ရွေးခံမယ်လို့လည်းသူကပြောပါတယ်။ခွဲထွက်ပြည်သမားတွေရဲ့အကြမ်းဖက်မှုတွေနဲ့အစိုးရရဲ့အင်အားသုံးဖိနှိပ်မှုတွေနဲ့နှစ်အတော်ကြာဒုက္ခမျိုးစုံကြုံတွေ့နေရတဲ့မဏိပူပြည်နယ်မှာလူကြွေးတပ်ဖွဲ့တွေကလူဆယောက်ကိုတပ်ဖြတ်ခဲ့တဲ့ဖြစ်ရပ်အပြီးဒီမကြာခင်2010ခုနှစ်နိုဝင်ဘာလကစပြီးတော့အစာငတ်ခံဆန္ဒပြခဲ့ပြီးတဲ့နောက်မှာလူခွင့်ရေးတက်ကြွလှောက်ရှားသူတွေကသူ့ကိုစေယုံတင်ပြီးတော့နှာခေါင်းကနေတဆင်ပိုက်နဲ့အစာသွင်းခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာရာဇဝတ်မှုမရောက်တဲ့တေချောင်းကြက်စီမှုနဲ့အာဏာပိုင်တွေကတော့သူ့ကိုဆွဆွဲထားပါတယ်ရှင်။
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကမြို့သမီးတူဟာကိုဝင်ဆောင်ထားချိန်မှာအယ်ဆာဗရိုနိုင်ငံကိုသွားခဲ့ပြီးတဲ့နောက်သူ့ရဲ့ရင်သွေးလေးဟာမွေးဖွားပြီးမကြာခင်မှာပဲတည်ဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာဖြင့်ဇီကာဗိုင်းရပ်စ်နဲ့ဆက်ဆံနေတဲ့ဖြစ်ရပ်တစ်ခုပါ။မွေးကင်းစားကလေးလေးဟာတက်ဆက်ပြည်နယ်ဟျူစတန်မြို့ကဆေးရုံတစ်ခုမှာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကွယ်လွန်သွားတာပါ။ကလေးငယ်မှာဇီကာဗိုင်းရပ်စ်ပိုးနဲ့ဆက်ဆံနေတဲ့မိုက်ခရိုစီဖာလီလို့ခေါ်တဲ့ဥကောင်သည်အုံနောက်သည်ရောဂါအခြေအနေရှိထားတယ်လို့ဟဲရစ် KI လူလူကျန်းမာရေးဌာနကအမှုဆောင်ညွှန်ကြားရေးမှူးဒေါက်တာဦးမဲရှာကပြောပါတယ်။
ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲ၄ရက်မြောက်ဒီအင်္ဂါနေ့တုန်းကရေကူးပြိုင်ပွဲတွေမှာအမေရိကန်ရေကူးချန်ပီယံမိုက်ကယ်ဖီလ်ပစ်ကရွှေတံဆိပ်စုနှစ်ခုထပ်မံဆုခုလိုက်တာကြောင့်အခုဆိုရင်သူရရှိတဲ့ဒီအိုလံပစ်ရွှေတံဆိပ်စုပေါင်းဟာ22ခုရှိသွားပါပြီ။အင်္ဂါနေ့ကမီတာ200လိပ်ပြာကူးပြိုင်ပွဲမှာဖီလ်ပစ်ကဒီကအနိုင်ရပြီးတော့ရွှေတံဆိပ်စုရသွားတာဖြစ်တယ်လို့နောက်တစ်စုကတော့ဒီအမျိုးသားမီတာ800လက်ဆင့်ကန်အလွတ်ကူးပြိုင်ပွဲမှာရခဲ့ရပါ။ဖီလ်ပစ်ရင်တော့ဂျပန်နိုင်ငံကမာဆာတိုဆာကာယီကဒုတိယဟန်ဂရီနိုင်ငံကတာမက်စ်ကန်ဒရာစီကတတိယနဲ့တောင်အာဖရိကနိုင်ငံကချက်လေကလော့စတိုကစတုဒ္ဒနေရာတွေကိုရခဲ့ကြတာပါရှင
်ထိတ်တန့်ရောက်သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ပြပေးပါမယ်နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမြစ်စုံစီမံကိန်းကိစ္စအပါအဝင်မြန်မာလူထုရဲ့သဘောထားတွေကိုထင်ဟပ်မဲ့ကိစ္စတွေကိုအဓိကဆွေးနွေးသွားဖို့ရှိတာမို့ထူးခြားတဲ့ခီးစဉ်တစ်ခုဖြစ်မယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ဒေါအောင်ဆန်းစုကြည်အနေနဲ့2015ရွေးကောက်ပွဲအပြီးပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်ရဲ့ခေါင်းဆောင်တယောက်အနေနဲ့တရုတ်နိုင်ငံကိုသွားရောက်ဖို့ရှိနေတာပါဒီသတင်းကိုတော့ VOA သတင်းတောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့တရုတ်အစိုးရရဲ့ဖိတ်ကြားချက်အရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့ဩဂတ်စ်လ18ရက်နေ့ကနေ20ရက်နေ့အထိတရုတ်နိုင်ငံကို4ရက်သာခီးစဉ်တွားရောက်မှာဖြစ်ပါတယ်။ဒါဟာဒေါအောင်ဆန်းစုကြည်ရဲ့ဒုတိယကြိမ်တရုတ်နိုင်ငံချစ်ကြည်ရေးခီးစဉ်ဖြစ်ပြီး2015ရွေးကောက်ပွဲမတိုင်ခင်ပြီးခဲ့တဲ့နှစ်ဇွန်လက NLD ပါတီရဲ့ဥက္ကဋ္ဌအနေနဲ့ပထမဆုံးအကြိမ်တွားရောက်ခဲ့ပါတယ်။ဒီခီးစဉ်ဟာ2015ရွေးကောက်ပွဲကနေပြည်သူတရလုံးရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းအနေနဲ့တွားရောက်မဲ့ချစ်ကြည်ခီးစဉ်ဖြစ်ပြီးမြစ်ဆုံစီမံကိန်းကိစ္စအပါအဝင်ပြည်သူလူထုရဲ့ဆန္ဒသဘောထားတွေကိုထင်ဟပ်နိုင်မဲ့အကြောင်းအရာတွေကိုဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံသားဦးဝင်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးအောင်လင်းကပြောပါတယ
်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကရွေးကောက်ပွဲပြုလုပ်ပြီးတော့နိုင်ငံတော်ပြည်သူတွေအလုံးကိုကိုစားပြုတဲ့အစိုးရရဲ့ကိုစားတရုတ်ပြည်ကိုတွားရောက်တဲ့အတွက်ကြောင့်ဒီခီးစဉ်ဟာဆိုလို့ရှိရင်ပြည်သူတွေရဲ့ဆန္ဒတွေကိုဖော်ထုတ်နိုင်မဲ့ကျွန်တော်တို့ရဲ့ဖိဟတ်နိုင်မဲ့ကိစ္စတွေကိုပြည်သူဓမ္မနိုင်ငံခေါင်းဆောင်တွေကိုကျွန်တော်တို့ခေါင်းဆောင်ကနေပြောကြားဖို့ရှိပါမယ်ရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကဒီခီးစဉ်ဟာထူးခြားတဲ့ခီးစဉ်လို့ကျွန်တော်တို့မှတ်ယူပါတယ်ပြည်သူဓမ္မနိုင်ငံကနေပြီးတော့ဒီမစ်ဆုံခီးစဉ်ကိစ္စကိုဆွေးနွေးလာတဲ့အခါကျရင်ကျွန်တော်တို့ရဲ့ရည်တည်ချက်ကိုလည်းတရုတ်ဘက်ကပြောကြားဖို့ရှိပါတယ်ကျွန်တော်တို့ရဲ့ရည်တည်ချက်ကတော့ပြည်သူတွေရဲ့ဆန္ဒကိုကျွန်တော်တို့အလေးထားပါတယ်ဆိုတဲ့ရည်တည်ချက်ဖြစ်ပါတယ
်21ရာစုပင်လုံညီလာခံမတိုင်ခင်တွားရောက်မဲ့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတရုတ်အစိုးရဘက်ကတိုင်းရင်းသားတွေနဲ့ပတ်သက်တဲ့ငြင်းငြင်းတိဆောက်ရေးကိစ္စတွေကိုဆွေးနွေးလာမယ်ဆိုရင်လည်းမြန်မာဘက်ကပြန်လည်ဆွေးနွေးဖို့ရှိမယ်လို့ဦးအောင်လင်းကပြောပါတယ်တရုတ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့ငြင်းငြင်းရေးလုပ်ငန်းစဉ်အတွက်ကူညီဖို့ဆန္ဒရှိသလိုဒီလုပ်ငန်းစဉ်အတွက်အမေရိကန်ဒေါ်လာ3,000,000ကူညီမယ်လို့တရုတ်ရဲ့အာရှရေးရာအထူးကိုယ်စားလှယ်ကဇူလိုင်လကုန်ပိုင်းလောက်ကပြောဆိုထားတာလည်းရှိပါတယ်။ဒေါ်ဆန်းစုကြည်ရဲ့မကြခင်တရုတ်နိုင်ငံခီးစဉ်မှာမြန်မာနဲ့တရုတ်နှစ်နိုင်ငံကြားနိုင်ငံရေးအရာရောစီးပွားရေးအရာပါဒန်းတူရည်တူရှိတဲ့ဆက်ဆံရေးတစ်ခုတည်ဆောက်နိုင်ဖို့မျှော်လင့်ပြီးတရုတ်နိုင်ငံရဲ့မြန်မာပြည်တွင်းမှာယင်းနှီးမြှုပ်နှံထားတဲ့စီမံကိန်းတွေနဲ့ပတ်သက်လို့မြန်မာပြည်သူလူထုရဲ့သဘောထားတွေကိုဆွေးနွေးသင့်တယ်လို့မြမအရေးလေးလာသူဒေါက်တာရံမျိုးသိန်းကပြောပါတယ
်ဒီနိုင်ငံရေးအပိုင်းမှာပေါ့လေနှစ်နိုင်ငံဆက်ဆံရေးအပိုင်းမှာအဲနိုင်ငံရေးရပို့ပြီးတော့ဒန်းတူရည်တူရှိတဲ့ပုံစံမျိုးကိုဒီခီးစဉ်မှာပေါ်ပြနိုင်မယ်လို့မြင်တယ်နောက်တစ်ဖက်ကစီးပွားရေးပိုင်းနဲ့ပတ်သက်လို့ရှိရင်လည်းလက်ရှိပြည်သူလူထုချားမှာအငင်းပွားနေတဲ့ဒီမစ်ဆုံလက်ပတော်ကြောက်ဖြူကူမင်းစီမံကိန်းအနေနဲ့ပတ်သက်ပြီးတော့အဖြေထုတ်နိုင်မယ့်လမ်းစာတစ်ခုကိုရလာနိုင်လိမ့်မယ်လို့မြင်တယ်။အဲနောက်တစ်ပတ်ကလေးပဲဒေါ်ဆန်းစုကြည်ရဲ့ခီးစဉ်ဟာစက်တင်ဘာလအမေရိကန်ပြည်ထောင်စုခီးစဉ်မတိုင်ခင်မှာအတွားတဲ့ခီးစဉ်ဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒေတာတွင်းမှာတရုတ်အမေရိကန်နဲ့မြန်မာနိုင်ငံကြားဆက်ဆံရေးအတွက်လည်းပဲအရေးကြီးတဲ့ခီးစဉ်တစ်ခုလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဩဂတ်စ်လ18ရက်နေ့မှာစတင်မဲ့ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်မှာတရုတ်သမ္မတရှီကျင်ပင်အပါအဝင်တရုတ်နိုင်ငံရဲ့ထိပ်တန်းခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါရဲ့ရှင်
။မမြင့်မြင့်ခိုင်ပါရှင်။အခုတော့မိုင်းလာကငြိမ်းချမ်းရေးဆွေးနွေးပွဲအခြေအနေကိုတင်ပြပေးချင်ပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့အပြစ်မရက်တဲ့လက်နက်ကန်အဖွဲ့၃ဖွဲ့မိုင်းလာမြို့မှာတွေ့ဆုံဆွေးနွေးတာမှာတော့သဘောတူညီချက်မရဘဲပြီးဆုံးသွားပါပြီ။ ညှိနှိုင်းလို့မရတဲ့အဓိကအချက်ကလက်နက်ကင်နီလန်းကိုအပြီးတိုင်ချုပ်ငင်းရေးနဲ့ပတ်သက်တဲ့ကိစ္စဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရရဲ့ငင်းကြိုင်းကော်မရှင်ဒုက္ခထခေါင်းဆောင်နဲ့အဖွဲ့ဟာ PSLF DNLA ခေါ်တအမ်းပလောင်တပ်ဖွဲ့MNDA ခေါ်ကိုကန်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့ကခေါင်းဆောင်တွေနဲ့ဒီလ9ရက်နေ့ကရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလားမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာငင်းချမ်းရေးဖြစ်စဉ်မှာအတူပါဝင်နိုင်ရေးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးနိုင်ငံရေးမူပေါင်းရေးဆွဲရေးနဲ့27ရာစုပင်လုံးမှာတက်ရောက်ရေးစတဲ့အချက်တွေကိုဆွေးနွေးခဲ့ပါတယ်။ဆွေးနွေးတဲ့အချက်တွေထဲမှာလက်နက်စွန့်ဖို့မလိုအပ်ပေမဲ့လက်နက်ကင်လမ်းစဉ်စွန့်ရေးအတွက်ညှိနှိုင်းရမှာပြည်လည်မှုမရရှိခဲ့ကြောင်း PSLF TNLA ခေါ်တအမ်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးတပ်ဖုံးကျော်ကအခုလိုပြောပါတယ
်။ဒီအမြမအစိုးရကိုယ်စားလှယ်ထက်ကပြောတာကတော့လက်နက်စွန့်ဖို့တော့မလိုဘူး။ဒါပေမဲ့လက်နက်စွန့်နိုင်မယ်ဆိုတဲ့ပြတိပေါ့။နော်လက်နက်ကင်နီလန်းကိုအပိတိုင်းရှုံငင်းခုအပြည့်ဝဆန္ဒရှိတယ်ဆိုတဲ့ဂရီကူတော့ထုတ်ပြန်ကြေညာချက်ထုတ်ရမယ်ဆိုတဲ့ဟာတော့ကျွန်တော်တို့ပြောပါတယ်။ကျွန်တော်တို့မဟာမိတ်သုံးဖက်ကအဲ့ဒီစကားလုံးအပိုင်းဆိုရင်တော့ကျွန်တော်တို့ထုတ်ပြန်ကြေညာချက်ထုတ်ဖို့ကျွန်တော်မှအခက်အခဲရှိတယ်။ဆိုတော့လောလောဆယ်တော့ကျွန်တော်တို့ဆွေးနွေးပွဲထဲမှာအဲ့ဒီခုမှပဲအဓိကအဲ့ဒီစကားလုံးမှပဲတက်တက်ပြောမှကျွန်တော်လောလောဆယ်အစီအစဉ်ကဆွေးနွေးဖက်နှစ်ဖက်ကကျွန်တော်တို့သဘောတူညီချက်တွေတော့မရကြပါဘူ
း။ဒီအချက်အပေါ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတင်ပြခဲ့တာကိုလည်းအခုလိုဆက်ပြောပါတယ်။
တကယ်နိုင်ငံကြီးအပြောင်းလဲတွေလုပ်မယ်ကျွန်တော်တို့27ရာစုပြည်လုံးကြီးလာခံကျွန်တော်ကျင်းပါမယ်ဆိုရင်တော့ကျွန်တော်တို့လည်းတခြားတိုင်းသားလက်နက်လက်နက်ကိုင်တောင်းလေးရဖွဲ့စည်းညာပြီးအကုန်လုံးဖိနေဆိုရင်ကျွန်တော်တို့လည်းတက်ရောက်ဖို့အခွင့်အရေးရှိမယ်လို့ကျွန်တော်တို့မြင်ပါတယ်တကယ်အခုကျွန်တော်တို့အတိုက်ပွဲတွေဖြစ်နေတော့လူအလိုအတူမျိုးတွေထုတ်ဖို့လုပ်မယ်ဆိုရင်လည်းဘယ်လောက်ထိလက်နက်ကိုင်လမ်းစဉ်ကိုလက်နက်ကိုင်နီးလမ်းတွေကိုဆွတ်လို့ရမယ်ဆိုတဲ့အခြေအနေမျိုးကတိမျိုးခံဝန်ချက်မျိုးတော့ကျွန်တော်တို့ဟိုဖက်ကလိုက်ပါနိုင်ဖို့တော့တော်တော်ခက်တဲ့အနေသာရှိပါတယ်ဒါကြောင့်ကျွန်တော်တို့ကအဲ့ဒီလိုကိုတော့ကျွန်တော်တို့မထုတ်နိုင်ဘူးဥပမာပြည်တွင်းစစ်တွေကိုတကယ်ချုပ်ငြိမ်းသွားဖို့နော်လက်နက်ကိုင်ပြိပခပြဿနာတွေကိုတကယ်ချုပ်ငြိမ်းသွားဖို့ဆိုရင်တော့ဒါကကျွန်တော်တို့လည်းလိုလားတယ်ကျွန်တော်တို့ထုတ်နိုင်တယ်ဆိုတာမျိုးတော့ကျွန်တော်တင်ပြပါတယ
်နောက်တစ်ကြိမ်ဆွေးနွေးမဲ့ရက်ကိုသတ်မှတ်နိုင်တာမရှိခဲ့ကြောင်းလည်းပြောပါတယ
်နောက်တစ်ကြိမ်ကတော့တေချာတော့ကျွန်တော်တို့မသတ်မှတ်ရသေးဘူးမြန်မာအစိုးရကူစလဲခက်ကလည်းသူတို့တက်ဆိုင်ရာခေါင်းဆောင်တွေစီသူတို့ပြန်တင်ပြကြမယ်ကျွန်တော်တို့ခက်ကလည်းကျွန်တော်တို့ဒီကိစ္စကိုအပေါ်လို့တန်ဖို့တော့ကျွန်တော်တို့ဘယ်လိုနဲ့ဆက်လုပ်ကြမလဲဆိုကျွန်တော်ကြားထဲမှာလည်းဆွေးနွေးညှိနှိုင်းဖို့ရှိပါတယ်ကျွန်တော်တို့ရက်တွေတော့မတတ်မှတ်နိုင်သေးပါဘူးတော့ဆက်တစ်ခါပြန်ပြေဖို့
အစိုးရရဲ့ငင်းချမ်းရေးကော်မရှင်ဘက်ကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးမိုင်းလာမြို့တွေးဆောင်ဆွေးနွေးပွဲကိုအစိုးရငင်းချမ်းရေးကော်မရှင်ဒုက္ကဋ္ဌဦးသိန်းစောအတွင်းရေးမှူးဦးခင်စောဦးအကြံပေးဖွဲ့ခေါင်းဆောင်ဦးအောင်ကြည် PSLF TNLA ပလောင်အဖွဲ့ဥက္ကဋ္ဌတက်အိုက်ဖုံ MNDA ခေါ်ကိုကန်းအဖွဲ့အထွေထွေအတွင်းရေးမှူးဦးထွန်းမြတ်လင်း AA ခေါ်ရခိုင်တက်ဖွဲ့ဥက္ကဋ္ဌဘုံမှုချုပ်ထွန်းမြတ်နိုင်တို့တက်ရောက်ခဲ့ပါတယ်လာမယ့်စက်တရနေ့ကနေ73ရက်နေ့အထိမှာတော့ဆိုရကိုစလဲနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီကိုစလဲတွေဟာပြည်တော်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးအတွက်နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့ရှိနေပြီး27ရာစုပင်လုံးကိုတော့ဒီလ31ရက်နေ့မှာစတင်မှာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ် NCA ကိုလက်မှတ်မထိုးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၉ဘွဲ့ပါဝင်တဲ့ UNFC ခေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတော့27ရာစုပင်လုံးကိုတယောက်ဖို့အတွက်တိုင်းရင်းသားတွေဘက်ကအစဉ်သင့်မရှိသေးကြောင်းသတင်းထုတ်ပြန်တာတွေရှိနေပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ NCA ကိုလက်မှတ်ရေးထိုးတဲ့အဖွဲ့တွေနဲ့လက်မှတ်မထိုးသေးတဲ့အဖွဲ့တွေဟာနိုင်ငံရေးမူပေါင်းကိစ္စ၊လုံခြုံရေးဆိုင်ရာကိစ္စတွေအတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးနေကြပါတယ်
။ကိုမိုးစော်ပါရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးချင်ပါတယ်။တူရကီနိုင်ငံမှာမအောင်မြင်တဲ့ဆီယနာသိမ်းမှုဖြစ်ပွားပြီးတလမပြည့်ခင်အချိန်မှာပဲသမ္မတရုရှားနိုင်ငံကိုခရီးထွက်ခဲ့တဲ့အတွက်အများအယုံစိုက်စရာဖြစ်ခဲ့ပါတယ်။ဆီးရီးယားပြည်တွင်းစစ်မှာစန့်ကျင်ဘက်အုပ်စုတွေဘက်ကရပ်တည်နေတဲ့နှစ်နိုင်ငံကြားပြီးခဲ့တဲ့နှစ်နိုဝင်ဘာလထဲရုရှားလေယာဉ်ကိုတူရကီကပြစ်ချခဲ့ပြီးကတည်းကမပြေမလည်ဖြစ်နေခဲ့တာပါ။ဒါပေမဲ့လည်းဆီယနာသိမ်းမှုကြိုးပမ်းမှုကိုနောက်ွယ်ကစီစဉ်နာမှာပါဝင်တယ်လို့တူရကီအစိုးရကစွပ်စွဲထားတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကိုအမေရိကန်ကလွှဲပြောင်းမပေးတဲ့အပေါ်မကြေမနက်ဖြစ်နေချိန်မှာရုရှားနဲ့ဆက်ဆံရေးပြန်တိဆောက်ဖို့ကြိုးပမ်းနေတဲ့အတွက်လည်းအများစိတ်ဝင်စားစရာဖြစ်နေရတာပါ။ဒီအကြောင်း VOA သတင်းတောက်ဇလာတီစာဟော့ကီရဲ့သတင်းဆောင်မကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
မသိမမြတ်ဖြစ်နေတဲ့တူရကီနဲ့ရုရှားနှစ်နိုင်ငံကြားဆက်ဆံရေးတွေတုံ့ပြန်မှုကြိုးပမ်းတဲ့လောက်ရဖြစ်မြင်နေကြတဲ့ရ ရုရှားနိုင်ငံစင်ပီတာစဘတ်မြို့ကအင်္ဂါနေ့တွေ့ဆုံမှုမှာတော့ကုန်သွယ်ရေးနဲ့စွန့်အင်ကဏ္ဍပူးပေါင်းဆောင်ရွက်ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။တူရကီသမ္မတရစ်စတာရဲ့အာရဝံကလည်းရုရှားနိုင်ငံကနေစွန့်အင်ဝယ်ယူမဲ့အစီအစဉ်ကိုခီးစဉ်တွင်ကြေညာခဲ့တာ
ပါ။ Biliyorsunuz bizim Rusya'dan aldığımız doğal gaz miktarı
ရုရှားနိုင်ငံကသဘာဝတန်ငွေကူဘာမီတာ28ဘီလီယံဝယ်ယူမှာဖြစ်ပါတယ်။အစိုးရစီက18ဘီလီယံဝယ်ယူမှာဖြစ်ပြီး10ဘီလီယံကတော့ပုဂ္ဂလိကကဏ္ဍကဖြစ်ပါတယ်။
ရုရှားတိုက်လေယာဉ်ဒဇင်းကိုတူရကီကပြစ်ချခဲ့ပြီးနောက်ပိုင်းအလားနည်းသွားတဲ့ရုရှားခီးသွားတွေကိုပြန်လည်ဆွဲဆောင်ရမှာနှစ်နိုင်ငံဆက်ဆံရေးကောင်းဖို့အရေးကြီးတယ်လို့လည်းတူရကီသမ္မတကပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့နှစ်နိုင်ငံစလုံးကစံတတ်ရှိတဲ့အကြောင်းတွေ့ဆုံမှုပြီးမှပဲပြောဆိုခဲ့တာ
ပါ။ Момент в наших межгосударственных отношениях
ဆူရိုင်ဂျာဆက်ဆံရေးမှာခက်ခဲတဲ့ကာလနဲ့ကြုံခဲ့ရပါတယ်။ဒါပေမဲ့လည်းကျွန်တော်တို့ဘက်ကရောတူရကီမိတ်ဆွေတွေဘက်ကပါပြည်သူတွေအကျိုးကိုရှေ့ရှုပြီးတော့ဒီအခက်အခဲတွေကြော်လွှားခြင်းနဲ့ဆန္ဒတွေရှိနေကြပါတယ်
။ဒါပေမဲ့လည်းတူရကီသမ္မတရဲ့ရုရှားနိုင်ငံခီးစဉ်ဟာတနည်းအားဖြင့်အနောက်နိုင်ငံတွေကိုအန်တုတဲ့လုပ်ရဖြစ်တူရကီနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအောင်မက်ပီရီနီကမြင်ပါတယ်
။ Even before the coup Turkey was pretty isolated I would say
အာနာသိမ်းမှုဖြစ်ခင်ကလေးကတူရကီဟာတော်လဲထိကျန်နေတယ်လို့ပြောရပါလိမ့်မယ်။အာနာသိမ်းမှုကြိုးပမ်းမှုအပြင်အခုအချိန်မှာတူရကီသမ္မတနဲ့ဆွေးရတွေ့လဲအကြီးအကျယ်သိက္ခာကျစရာဖြစ်ခဲ့ရတဲ့အတွက်သူတို့ဘာဆိုတာကိုပြချင်နေပါလေအမေရိကန်နဲ့ EU တို့ရဲ့တုံ့ပြန်ပုံတွေကိုမကြိုက်တဲ့အတွက်လဲရုရှားနဲ့ဘာမှဖြစ်လာရတာပ
ါဝါရှင်တန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ကဥရောပရဲ့ကျွမ်းကျင်သူ Jeffrey Mankoff ကတော့ဥရောပသမဂ္ဂ EU နဲ့ကင်းကွာလာတဲ့တူရကီကိုရုရှားကတော့ဝမ်ပန်းတသာကြိုဆိုလိုက်မယ်လို့သုံးသပ်ပါတယ
် For Putin and for Russia I think exploiting the tension with those western partners
Russia နိုင်ငံနဲ့သမ္မတပူတင်အတွက်ကတော့အနောက်နိုင်ငံကမဟာမိတ်တွေနဲ့တင်းမာမှုတွေကိုအခွင့်ကောင်းယူပြီးတူရကီအနေနဲ့သူ့ကိုယ်ပိုင်မဟာဗျူဟာအကျိုးစီးပွားတွေကိုအာရုံစိုက်ဖို့ဥရောပနဲ့ NATO အဖွဲ့တွေထက်ဆိုင်ရင်အရှေ့အလယ်ပိုင်းဒေသနဲ့ဆက်ဆံဖို့တိုက်တွန်းတာမျိုးက Russia အတွက်တကယ့်ကိုအမျက်ထွက်နိုင်ပါတယ်
ဒါပေမဲ့လည်းတူရကီနဲ့ရုရှားတို့ကြားတာဟဇာတာမဖြစ်တဲ့အကျိုးစီးပွားတွေအများအပြားရှိနေတဲ့အတွက်နှစ်နိုင်ငံဆက်ဆံရေးအပြောင်းအလဲတွေဟာတူရကီရဲ့မဟာမိတ်အနောက်နိုင်ငံတွေပေါ်စင်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်ဆိုတာကိုလည်းအကဲခတ်တွေလက်ခံကြပါတယ်
။ Turkey's security anchor is NATO and the US.
တူရကီအတွက်လုံခြုံရေးအာမခံချက်က NATO နဲ့အမေရိကန်မှစီးပွားရေးအာမခံချက်ကတော့ EU ဖြစ်ပါတယ်။ဒါကြောင့်လည်းကြိုက်တဲ့လောက်လှည့်ပတ်ရှာရင်တောင်မှတခြားနည်းလမ်းများများဆက်ဆံမတွေ့နိုင်ပါဘူး။
အမေရိကန်ပြည်ထောင်စုကတော့တူရကီနဲ့ရုရှားနိုင်ငံတို့ကြားရှိနေတဲ့ဘုံကျူးစီးပွားတွေကိုဖော်ထုတ်တင်တယ်လို့ပြောဆိုခဲ့တာပါ။အမေရိကန်အစိုးရပြောခွင့်ရသူကလည်းတူရကီနဲ့ရုရှားခေါင်းဆောင်တွေရဲ့အင်္ဂါနေ့ကတွေ့ဆုံမှုဟာအမေရိကန်နဲ့တူရကီနှစ်နိုင်ငံဆက်ဆံရေးအပေါ်ရက်ခတ်မှာမဟုတ်ဘူးလို့လည်းပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လွယ်ဦးပါရှင်။အရှေ့တောင်အာရှဒေသရဲ့ဂုံးတွင်းဘိတ်လာအိုနိုင်ငံကမဲခေါင်မြစ်ပေါ်မှာရေကာတာတွေတိစောက်ဖို့လှုံ့ဆော်နေတာကြောင့်အရှေ့တောင်အာရှဒေသကအစင်းရဲဆုံးလူတို့ရဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်ရပါတော့မယ်ဆိုပြီးအင်းကြီးချင်းတွေကစိုးရိမ်နေကြပါတယ်။နားဆင်ကြပါအောင်ရှင်။ထိုင်းနိုင်ငံဘဲချန်မဲခေါင်မြစ်ကဘာပေါ်မှာမေးတင်ထားတဲ့ခြံခေါင်းမြို့လေးဟာတချိန်ကတော့ရာနဲ့ချီတဲ့ငါးပန်းလှေတွေနဲ့ပြားပန်းခတ်အလုပ်များနေကြတာပါ။အခုတော့မထင်မရှားကုံသွယ်ရေးမြို့ကလေးနောက်လာအိုဘဲချန်ကကပရှေးဟောင်းအမွေအနှစ်မြို့လောင်ပရဘန်ကိုသွားရာတဆင့်ကမြို့လေးတစ်ခုမျှသာရှိပါတော့တယ်။နောက်မကြာခင်မှာလဲလောင်နိုင်ငံကအရှင်ဟုန်နဲ့တီးဆောင်နေတဲ့မဲခေါင်ရေကာတာတွေကြောင့်အရှိတောင်အာရှကတန်းနဲ့ချီရှိနေတဲ့အစင်းရဲဆုံးသောပြည်သူတွေမိခိုအားထရာငါးပန်းလုံငန်းကိုချင်းချောက်မှုတွေရှိနေပြန်ပြီလို့အင်းကြီးချင်းနိုင်ငံတွေကပြောဆိုကြပါတယ်။ထိုင်းချေဆိုင်ချန်ကောင်တဘာဝပဝင်းကျင်ထိမ့်သိမ့်ရဲ့အဖွဲ့ရဲ့တီထောင်သူနီးဝတ်ရိုင်းကာဝီကတော့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပါတယ
် Dam is very dangerous for the river is very dangerous because dam
ဒီကတာတွေကမြစ်တွေတိတ်ကိုအနေရရှိပါတယ်ဒီကတာတွေကအလုံးကိုပြောင်းလဲပစ်လိုက်တယ်လေခရီးစနစ်ကိုပြောင်းပစ်တယ်မြစ်ရေတဲချက်နောက်ရေစည်းရေလားအလုံးကိုလည်းပြောင်းလိုက်ပါတယ်ဒီပြဿနာကသေးသေးကိုကိုမဟုတ်ပါဘူး
ရေကာတာတွေကြောင့်ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့အားထားရတဲ့ကမ္ဘာအကြီးဆုံးကုန်းတွင်၅ပန်းလုပ်ငန်းကြီးကိုထိခိုက်စေခဲ့ပြီးဖြစ်သလိုမြဝကျွန်းပေါ်ဆန်အိုးကြီးဒေသကိုလည်းအထိနာစေခဲ့ပြီလို့ကျွမ်းကျင်သူတို့ကပြောပါတယ်။နိုင်ငံတကာမြေချောင်းရေလှုပ်ရှားမှုအဖွဲ့ရဲ့စီအိုရေမှု ဖီယန်ဖွန်ဒီဒီကတော့အခုလိုပြောပါတယ
် Every single communities use this vast piece of land along the Mekong
မဲခေါင်မြေကျောတလျှောက်ကကျေပြန့်လာတဲ့မြေယာတွေမှာစိုက်ပျိုးရေးလုပ်ကင်ကြသူအများအပြားရှိပါတယ်။နောက်နှစ်စဉ်မြေရေကြချိန်မှာပေါ်လာတဲ့မြေနုကျွန်းတွေပေါ်မှာဖျဲသီးတွေဆလတ်ရက်တို့နောက်တခြားသီးနှံတွေကိုစိုက်ကြပါတယ
်။မဲခေါင်မြေကော်မရှင်အတွက်ပြုလုပ်ထားတဲ့ဩစတြေးလျကလေလာမှုတစ်ခုအရတော့တိဆောက်ဖို့စီစဉ်ထားတဲ့ရေကာတာတွေအားလုံးတိဆောက်ပြီးစီမယ်ဆိုရင်တော့မြေကျောင်းတစ်လျှောက်ကစိုက်ပျိုးမြေထက်ဝက်ကျော်လောက်ဆုံးရှုံးရမယ်လို့ဖော်ပြထားပါတယ်။မဲခေါင်မြေကဘာပေါ်မှာနေထိုင်လာတာမျိုးရိုးစင်ဆက်30ရှိလာခဲ့ပြီဖြစ်တဲ့ထိုင်းချေးရွာတစ်ခုဖြစ်တဲ့လွိုင်းတိုင်းရွာကခံပိုင်းဘုံမီကတော့စိုက်ပျိုးမြေဆုံးရှုံးမဲ့အပေါ်မှာစိုးရိမ်နေသူဖြစ်ပါတယ
်။คือไอ้พื้นที่ทําการเกษตรของคือลึกนะครับ
ကျွန်တော်ကတော့စိုးရိမ်ပါလေမြေကဘာရဲ့20ရာခိုင်နှုန်းကစိုက်ပျိုးမြေတွေပါဒီမြေတွေအားလုံးပြတ်သုံးသွားနိုင်ပါတယ
်တရုတ်နိုင်ငံမှာမြေပြားခံပြီးအရှိတောင်အာရှနိုင်ငံတွေကိုဖြတ်သန်းတဲ့မဲခေါင်မြေပေါ်မှာတရုတ်တို့ကရေကာတာ6ခုတည်ဆောက်ထားပြီးဖြစ်ပါတယ်လာအိုနိုင်ငံကရေကာတာ9ခုတည်ဆောက်ဖို့စီစဉ်ထားတာပါလာအိုကမ္ဘောဒီးယားနယ်စပ်နဲ့တမိုင်းအကွာမှာတည်ဆောက်မဲ့ဒွန်ရှဟွန်ရေကာတာတည်ဆောက်မဲ့နေရာဆိုရင်ရေတကွန်တွေရေကန်တွေနောက်ရှားပါအရာဝတီလက်ပိုင်းတွေကြောင့်လူသည်များထင်ရှားတဲ့ဒေသတစ်ခုဖြစ်ပါတယ်။နိုင်ငံတကာမြေချောင်းရေးရာလှုပ်ရှားမှုအဖွဲ့ရဲ့စီအိုရေးမှူးဖီယန်ဖွန်ဒီဒီကတော့အခုလိုပြောပါတယ
်။ What we are looking for now is that the mechanism to regulate and to manage all the river as a river.
ကျမတို့မျှော်လင့်နေတာကတော့မဲခေါင်မြစ်ကိုကို့ပိုင်ရဆိုင်ရာမြစ်တစ်ပိုင်းတစ်ကန့်တည်းမဟုတ်ဘဲမြေတည်င်းအဖြစ်နဲ့မြေကျောင်းတလျှောက်လုံးကိုစီမံခန့်ခွဲနိုင်မဲ့ရန်နရာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီမဲခေါင်မြစ်ကတန်းနဲ့ချီတဲ့လူမှုကိုအကျိုးပြုနေတာဖြစ်လို့ပါ
။ဒွန်ရှဟွန်ရေကာတာတိဆောက်ပြီးစီးသွားခဲ့ရင်မဂါဝတ်256လောက်ထုတ်လုပ်နိုင်မဲ့အသေးစားလျှက်စည်ဆွမ်းအင်ထုတ်နိုင်မှာဖြစ်ပြီးနိုင်ငံတောင်ပိုင်းရဲ့ဆွမ်းအင်လိုအပ်ချက်ကိုဖြည့်ဆည်းနိုင်မှာဖြစ်တယ်လို့လာအိုအစိုးရကပြောပါတယ်။ဒါပေမဲ့လည်းလာအိုနိုင်ငံရဲ့ရေအားလျှက်စည်ထုတ်လုပ်ရေးစီမံကိန်းတွေရဲ့အများစုကထိုင်းနိုင်ငံနဲ့ဗီယက်နမ်နိုင်ငံကိုစွန့်အင်တင်ပို့ရောင်းချဖို့ဖြစ်ပါလေရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်တွေပြီးမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီခွဲကနေ10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 ဂျူရုကနေဖမ်းယူကြည့်ရှုနိုင်ကြပါလေရှင်။ညနေခင်းအစီအစဉ်တွေအဆုံးသတ်သေးခင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်ရှင်။
Republican သမ္မတလောင်ဒေါ်နယ်ထရမ်ကတနက်ကင်ဆောင်ခွင့်ဆိုင်ရာအမေရိကန်အခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွတ်ချက်နဲ့ပတ်သက်ပြီးသူပြောခဲ့တဲ့ပေါ်ဝိုင်းပြီးဝေဖန်ပြောဆိုနေကြတာဟာအထိပယ်ကောက်လွဲတာနဲ့မီဒီယာတွေဘက်လိုက်တာကြောင့်ဖြစ်တယ်ဆိုပြီးတော့တုံ့ပြန်ပြောဆိုပါတယ်။ဒီမိုကရက်တစ်သမ္မတလောင်ဟီလာရီကလင်တန်ဟာဒီအခြေခံဥပဒေဒုတိယပြင်ဆင်ဖြည့်ဆွတ်ချက်ကိုပယ်ဖျက်ပစ်ချင်သူဖြစ်တယ်လို့မြောက်ကာရိုလိုင်းနာပြည်နယ်ဝီလ်မင်တန်မြို့မှာအင်္ဂါနေ့မဲဆွယ်စည်းဝေးတစ်ခုအတွင်းဒေါ်နယ်ထရမ်ကပြောခဲ့တာပါ။ပြဿနာတွေနဲ့ရင်ဆိုင်နေရပြီးတော့လက်တလောတာဝန်ကနေရဆိုင်းခံထားရတဲ့ဘရာဇီးလ်သမ္မတဒိုမာရူဆက်ကိုအရေးယူနိုင်အရေးကြားနာစစ်ဆေးမှုတွေစတင်ဖို့ဘရာဇီးလ်အထက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်လိုက်ကြပါပြီ။ဒါဟာဖြင့်လောလောဆယ်သမ္မတတာဝန်ယာယီယူထားတဲ့ဒုတိယသမ္မတဟောင်းမီရှယ်တီမာကိုတရားဝင်သမ္မတတာဝန်နဲ့အပြီးလွှဲပြောင်းပေးဖို့ဖြစ်လာစေမှာပါ။မစ္စစ်ရူဆက်အပေါ်တရားရုံးတွင်စစ်ဆေးမှုတွေစတင်မှုကိစ္စဗိုလ်ထုနေ့မနေ့ပိုင်းအထိအထက်လွှတ်တော်မှာအခြေတင်ဆွေးနွေးခဲ့ကြပေမဲ့နောက်ဆုံးမဲခွဲဆုံးဖြတ်တာမှာတော့59မဲ20မဲနဲ့အတူဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ကမြို့သမီးတူဟာကိုယ်ဝန်ဆောင်ထားချိန်မှာအယ်ဆာဗာဒိုနိုင်ငံကိုသွားခဲ့ပြီးတဲ့နောက်သူ့ရဲ့ရင်သွေးလေးဟာမွေးဖွားပြီးမကြာခင်မှာပဲတည်ဆုံသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒါဟာပြင်ဇီကာဗိုင်းရပabs နဲ့ဆက်ဆံနေတဲ့ဖြစ်ရပ်တစ်ခုပါ။မွေးကင်းကကလေးလေးဟာတက်ဆက်ပြည်နယ်ဟူစတန်မြို့ကဆေးရုံတစ်ခုမှာလွန်ခဲ့တဲ့သတင်းပတ်အနည်းငယ်ကကွယ်လွန်သွားတာပါ။ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပြိုင်ပွဲ၄ရက်မြောက်အင်္ဂါနေ့ကယခုပြိုင်ပွဲတွေမှာအမေရိကန်ယခုချန်ပီယံမိုက်ကယ်ဖက်ပစ်ကရွှေတံဆိပ်ဆုနှစ်ခုထပ်ပြီးတော့ရလိုက်တာကြောင့်အခုဆိုရင်သူရရှိတဲ့အိုလံပစ်ရွှေတံဆိပ်ဆုစုစုပေါင်း22ခုရှိသွားပါပြီခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းချင်ညာပေးခဲ့တာပါဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပါတယ်။အတန်ပိုင်းဆိုင်ရာအင်ဂျင်နီယာက Nashwan Kelly ဖြစ်ပါတယ်ရှင်။ VOA American အတန်ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံးတွေ့ကြရအောင်ပါရှင်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA Wine.2 Wine.3 အပေါင်းကအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.